မာနိုင်ငံဟာ IAEA လို့ခေါ်တဲ့နိုင်ငံတကာအမှုမြူအေဂျင်စီနဲ့ Additional Protocol သူတို့ခေါ် Additional Protocol နောက်ဆက်တွဲသဘောတူညီချက်ကိုလက်မှတ်ရေးထိုးလိုက်ပါပြီ။ဒါဟာမြန်မာနိုင်ငံကိုထက်ကထိုးဖို့စတင်ကန့်လှမ်းပြီးတော့ရေးထိုးတာဖြစ်ပါတယ်။ဘလောက်အရေးပါပါလဲခင်ဗျာဒီသဘောတူညီချက
်။The Burma's agreement to ratify the additional protocol is very important. With the additional protocol, the IA can do much more in order to get to the bottom of questions about whether Burma had some kind of secret nuclear program.
ဒီနောက်ဆက်တွဲသဘောတူညီချက်ကိုအတိအမှတ်ပြုဖို့မြန်မာဆွေကပြောတဲ့ကိစ္စကသိအရေးကြီးပါတယ်။ဒီသဘောတူညီချက်အရဆိုရင်မြန်မာနိုင်ငံကနျူကလ িয়ার ထုတ်လုပ်ရေးအတွက်လျှို့ဝှက်အစီအစဉ်တွေရှိနေသလားဆိုတာ IAEA အနေနဲ့ထဲထဲဝင်ဝင်လေ့လာနိုင်မှာဖြစ်ပါတယ်။ဒါလက်နက်ပြုလုပ်ဖို့လုပ်နေတာဟုတ်သလားမဟုတ်ဘူးလားဆိုတာကိုသိလာရမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာလျှို့ဝှက်နျူကလ িয়ার အစီအစဉ်တရက်လုံနေတယ်ဆိုတော့ဆွဆွဲချက်တွေကလည်းရှိနေကြတာပ
ါဆိုတော့ဒီတန်တရားတွေကဘလောက်အခိုင်အမာရှိနေကြလို့လဲခင်ဗျာ
I don't think the suspicions are that strong I mean I think the whatever Burma did it was small scale nuclear efforts and probably and I think my organization
တန်တရားတွေကတိတ်ကိုခိုင်အမာရှိနေတယ်လို့တော့ကျွန်တော်မထင်ပါဘူးဘလို့ရွေချက်ပဲဖြစ်ဖြစ်မြန်မာနိုင်ငံလှုပ်ဆောင်နေကြတာကတော့အသေးစားလောက်ပဲဖြစ်ပါတယ်ကျွန်တော်တို့အဖွဲ့အစည်းကမြန်မာနိုင်ငံနျူကလ িয়ার ပိုင်ဆိုင်ရေးအားထုတ်မှုဆွဆွဲချက်တွေအတော်များများကိုသုံးသပ်ဆက်စစ်ခဲ့မှုပါတယ်။အများစုကလောလောလာလာမရှိဘူးလို့ပဲကျွန်တော်တို့ထင်ပါတယ်။မြန်မာပြည်မှာနျူကလ িয়ার လက်နက်လုပ်လို့ရနိုင်တဲ့ပလူတိုနီယံထုတ်လုပ်လို့ရတဲ့ဓာတ်ပေါင်းမှုတွေရှိနေပြီဆိုတော့ဆွဆွဲချက်တွေလည်းရှိမှုပါတယ်။ဒါပေမဲ့တကယ်မဟုတ်ဘူးလို့ကျွန်တော်တို့ထင်ပါတယ်။ဒါအပြင်မြောက်ကိုရီးယားနဲ့ဆက်သွယ်ပြီးနျူကလ িয়ার လက်နက်ထုတ်လုပ်ရေးကနဦးစင်စတင်နိုင်တဲ့စက်ရုံတွေရှိနေပြီလို့လည်းဆိုကြပါတယ်။ဒီဆွဆွဲချက်တွေကတော့ဆက်ရှိနေဆဲဖြစ်ပြီးIAEA ကစစ်ဆေးသွားတင်ပါတယ်အခုခါဒီနောက်ဆက်တွဲပရိုတိုကောကိုမြန်မာနိုင်ငံကသူ့အလိုတူလက်မှတ်ရေးထိုးလာတော့ဒီဆွဆွဲချက်တွေကိုစစ်ဆေးရေးမှာအပြည့်အဝပူးပေါင်းဆောင်ရွက်လိမ့်မယ်လို့လည်းမျှော်လင့်ပါတယ
်မြန်မာဘက်ကတကယ်လို့သာဒီနျူကလ িয়ার ဟာစီးရဲနဲ့မသက်ဆိုင်ဘူးစီးရဲကိစ္စအတွက်မဆုံးပဲညီညာနဲ့နီးနဲ့အသုံးပြုမှသာဖြစ်တယ်လို့ဆိုလိုက်တော့ဒါကန့်ကွက်စရာလားခင်ဗျာ
Put this way the allegations is overDid Burma have secret nuclear activities, whether they were for, with the ultimate goal of making nuclear weapons or for other reasons, perhaps even civil? We don't know. I mean, there were all kinds of allegations that they had a nuclear weapons program. But from our work, we couldn't tell if those allegations were true.
But we... မြန်မာနိုင်ငံမှာလျှို့ဝှက်နျူကလ িয়ার အစီအစဉ်ရှိသလားဆိုတာပဲဖြစ်ပါတယ်။စီးရဲတွေ့လားတခြားကိစ္စတွေ့လားဆိုတာမျိုးမဟုတ်ပါဘူး။နောက်ဆုံးမှာလက်နက်လုံးမှလားအရက်ဖက်တွေ့လားဆိုတာကျွန်တော်တို့မသိပါဘူးဒီဆွဆွဲချက်ဟာစုံစမ်းစစ်ဆေးတဲ့ဆွဆွဲချက်ပါနျူကလ িয়ার လက်နက်ထုတ်လုပ်ရေးဆွဆွဲချက်ဟာပိုပြီးအရေးကြီးပါတယ်ဒါပေမဲ့တကယ်မရှိဘူးလို့ကျွန်တော်ထင်ပါတယ် IAEA လည်းဒီအတွက်တိတ်ချင်းကုန်ခံနေလိမ့်မယ်လို့မထင်ပါဘူးစစ်ရုံတွေတိစောက်နေတယ်လို့ဆွဆွဲခံရတဲ့နေရာတချို့ကိုပဲတွားကြည့်လိမ့်မယ်လို့ထင်ပါတယ
်ဒါပေမဲ့မြန်မာနိုင်ငံဘက်ကတော့ဒါဟာညီညာနေနေနဲ့အဆုံးချမဲ့ရွေချက်သာရှိရဲဆိုတာကြေညာပြီးသားမဟုတ်လားခင်ဗျာ
Oh, I think in the future, I don't have any worry that right now that Burma would build nuclear weapons. I mean, I think their current intentions are pretty clear. And the additional protocol...
ကျွန်တော်အနေနဲ့ကတော့မြန်မာနိုင်ငံဟာနျူကလ িয়ার လက်နက်ထုတ်လုပ်မယ်ဆိုတော့စိုးရိမ်စိမ်မျိုးလုံးဝမရှိပါဘူး။သူတို့ရဲ့လက်ရှိရည်ရွယ်ချက်ဟာငြင်းငြမ်းစွာအသုံးချရေးအတွက်သာဖြစ်တယ်ဆိုတာလုံးဝသိကြပါရယ်။အခုသဘောတူတဲ့နောက်ဆက်တွဲပရိုတိုကောကလည်းပဲဒါကိုအခိုင်အမာဖော်ထုတ်ပြသဖို့ရည်ရွယ်ပါရယ်။ပြဿနာရှိနေတဲ့ကတော့လက်နက်ထုတ်လို့ရည်ရွယ်ချက်အရင်ကရှိခဲ့ဘူးလားဆိုတာပဲဖြစ်ပါတယ်။ရှင်ရှိခဲ့တယ်။နောက်မလုပ်တော့ဘူးဆိုတာအခိုင်အမာပြောတင်ပါတယ်။တတိကရည်ရွယ်ထားဘူးလားကိုပုံမှန်လေးလေးမပြောဘူးဆိုရင်တော့နောင်ကိုလည်းပဲလွတ်လွတ်ဝဝနဲ့လုံနေအောင်ပါပဲဆိုပြီးမယုံတင်ကဖြစ်လာနိုင်ပါတယ်။မယုံသားမှုလိမ့်လွယ်ပြောချမှုဖြစ်နေလဲမှတ်ယူခံရနိုင်ပါတယ
်။နောက်တစ်ခုကမြောက်ကိုရီးယားနဲ့ကိစ္စမြန်မာနိုင်ငံဟာတစ်ချိန်လုံးနိုင်ငံတကာဝိုင်းကျင်တာကိုခံနေခဲ့ရတဲ့နိုင်ငံပါအဲ့တော့နျူကလ িয়ার ကိုညင်ညမ်းစွာအသုံးချခြင်းနဲ့စိုက်ပျိုးရေးဆက်မှုကျန်းမာရေးကိစ္စတွေနဲ့အသုံးချခြင်းနဲ့ဆုံးတော့ဗန်နိုင်ငံမှရောင်းချခြင်းနဲ့နိုင်ငံတွေမရှိပါဘူးသူတို့သတိမှောက်ထားတဲ့ကမ္ဘာနိုင်ငံတွေကအဲ့တော့မြောက်ကိုရီးယားကပဲလွယ်လွယ်ကူကူရထိုင်လို့မြောက်ကိုရီးယားနဲ့ဆက်သွယ်ရတယ်သူတို့စီကပဲရယူရတယ်ဆိုရင်ရောခင်ဗျာဒါကန့်ကွက်စရာလားခင်ဗျ
ာ Well we don't know what happened between Burma and North Korea nuclear wise I mean I think there is evidence that Burma was involved in North Korean efforts to buy things illicipally looks like any equipment
မနက်ငယ်နဲ့မြောက်ကိုရီးယားတို့ကနျူကလ িয়ার နဲ့ပတ်သက်လို့ဘလို့ဆက်သွယ်ရှိတယ်ဆိုတော့ကျွန်တော်တို့မသိပါဘူးမြောက်ကိုရီးယားအနေနဲ့နျူကလ িয়ার ပစ္စည်းတွေတရားမဝင်ဝယ်ယူဖို့အားထုတ်ရမှာ မြန်မာနိုင်ငံပါဝင်ပတ်သက်နေတယ်ဆိုတဲ့ထောက်ထားတွေရှိမယ်ထင်ပါတယ်ဒီပစ္စည်းတွေဟာမြန်မာနိုင်ငံမှာရောမြောက်ကိုရီးယားမှာရောဖြစ်နေတဲ့ကအီရန်မှာရောနျူကလ িয়ার ထုတ်လို့ရမှာအသုံးပြုနေတဲ့ပစ္စည်းတွေလို့လည်းသိရပါတယ်ဒါကြောင့်မြန်မာနိုင်ငံဟာမြောက်ကိုရီးယားဒါမှမဟုတ်အီရန်တို့နဲ့မောက်ကိုဆက်သွယ်မှုမှာပါဝင်ပတ်သက်နေတယ်ဆိုတဲ့စိုးရိမ်စရာရှိနေပါတယ်ဒါကတစ်ချက်ပါနောက်တစ်ချက်ကတော့မြန်မာနိုင်ငံဟာသူတို့လိုချင်တာကိုတခြားမှာဘယ်လို့မှမရနိုင်လို့လဲမြောက်ကိုရီးယားစီကယူရတယ်ဆိုရင်တော့ဟုတ်ပါတယ်ဒါပေမဲ့တကယ်လက်တွေ့မှာကမြန်မာနိုင်ငံဟာနျူကလ িয়ার တပ်ပေါင်းဖို့တခုကိုရုရှားတို့စီကဝယ်ယူနိုင်ခဲ့ပါတယ်ရုရှားကသူတည်တနာတပ်ပေါင်းဖို့ရောင်းမယ်လို့ကန့်လန့်ခဲ့ဦးပါတယ်မြန်မာဘက်ကဒီကိစ္စကိုစစ်မလုပ်ခဲ့တာပါသူတို့လူတွေကိုရုရှားကိုပို့ပြီးတော့လေ့ကျင့်တာတွေလည်းလုပ်ခဲ့ပါတယ်ကျွန်တော်ပြောချင်တာကတော့နျူကလ িয়ার အတွက်သူတို့ကမြောက်ကိုရီးယားကိုမှရွေးပြီးတော့လည်းသွားစရာမလိုဘူးဆိုတာပဲဖြစ်ပါတယ်ဒါကြောင့်ရုရှားကသူတည်တနာတပ်ပေါင်းဖို့ကိုမယူဘဲမြောက်ကိုရီးယားကိုမှရွေးချယ်ရတာဟာနျူကလ িয়ার နဲ့အစီအစဉ်ကြောင့်ပဲဖြစ်တယ်လို့တန်တရားတွေဝင်လာစရာလည်းရှိလာကြတာဖြစ်ပါတယ
် Mr. Albright တို့ရဲ့ ISIS က2010ပြည့် January 28ရက်နေ့ကထုတ်ပြန်ခဲ့တဲ့အစီရင်ခံစာထဲမှာမြန်မာနိုင်ငံရဲ့နျူကလ িয়ার အစီအစဉ်ဆိုပြီးစာရန်ရှိရှိရေးထားပါတယ်အဲ့ဒီအောက်မှာနောက်ဆက်တွဲအဖြစ်ဥမင်တွေဆောက်လုပ်နေတဲ့ပုံတွေဘာတွေကိုအထောက်အထားအဖြစ်နဲ့ဖော်ပြထားတာတွေ့ခဲ့ရတော့ဒါဟာအတော်လေးကိုကြည့်ခတ်ခဲ့ပါတယ်အဲ့ဒီတော့အင်္ဂန္ဒကသတင်းလောကမှာအခုအဲ့ဒီမြေအောက်ဥမင်လိုင်ကောင်းဆိုတာတွေဘာတွေဘာဖြစ်သွားပြီလဲခင်ဗျာ
Well again I the tunnels we had no idea what they were I mean we know tunnels were built by North Korea we thought they were not nuclear I mean there were allegations that the tunnels were nuclear at the time we didn't see any evidence that they were related to any nuclear facilities and they didn't even look like
ဒီဥမင်လိုင်ကောင်းတွေကဘာတွေလဲဆိုတာကျွန်တော်တို့အတိအကျမသိပါဘူးဒီဥမင်တွေကိုမြောက်ကိုရီးယားကဖောက်လုပ်ပေးတယ်ဆိုတာတော့ကျွန်တော်တို့သိပါတယ်နျူကလ িয়ার အတွက်လုပ်တယ်လို့တော့မထင်ပါဘူးနျူကလ িয়ার စက်ရုံနေနဲ့လည်းမတူပါဘူးဒါအဲ့ဒီအစီရင်ခံစာအတွက်သူတည်တနာလုပ်ခဲ့တော့ကျွန်တော်မှတ်မိနေခဲ့တာပါကျွန်တော်တို့အဓိကအာယုံစိုက်နေခဲ့တာကတော့မြန်မာနိုင်ငံဟာဂျာမနီနဲ့ဆွစ်ဇာလန်တို့စီကပစ္စည်းတွေဝယ်ယူနေတဲ့ကိစ္စပါဒီကိစ္စနဲ့ပတ်သက်လို့မြန်မာနိုင်ငံကလည်းအမှန်တိုင်းမပြောခဲ့ပါဘူးဆိုတော့ဒီပစ္စည်းတွေဟာနျူကလ িয়ার နဲ့ပတ်သက်နေသလားမစ်ဆိုင်းတုံးချီတွေနဲ့ပတ်သက်တဲ့ပစ္စည်းတွေလားမြန်မာဆွေးရဒီပစ္စည်းတွေကိုဘာအတွက်သုံးမယ်ဆိုတာကိုရောင်းချတဲ့သူတွေသိအောင်အမှန်တိုင်းပြောခဲ့ရလားတမျိုးတမျိုးလှည့်ပြားဝယ်ယူခဲ့တာလားကျွန်တော်တို့ကသိကျင်ခဲ့ကြတာပ
ါဆိုတော့ DPC ရေရောင်းချတဲ့နိုင်ငံတွေဖြစ်ကြတဲ့ Germany တို့ Switzerland တို့ကတော့ဘာမှမပြောကြဘူးလားဘယ်လိုပစ္စည်းတွေကိုကျွန်တော်တို့ရောင်းလိုက်ပါတယ်ဆိုတာသူတို့မပြောဘူးလားခင်ဗျ
I think those countries have again with groups like the IAEA they don't do it publicly necessarily although we learned about it and so did others but I would hope Burma will talk about that.
သူတို့အနေနဲ့ကတော့အမှန်ကိုသိပါတယ်။ IAEA လိုပဲသိပါတယ်။ဒါပေမဲ့သူတို့အနေနဲ့ဒီကိစ္စကိုလူသိရှင်းကြားထုတ်ဖော်ပြောစရာတော့မလိုပါဘူး။အခုခါမှာဒီကိစ္စကိုမြန်မာနိုင်ငံကဖော်ထုတ်ပြောဆိုလာလိမ့်မယ်လို့မျှော်လင့်ပါတယ်။မြန်မာနိုင်ငံဟာဒီပစ္စည်းတွေဝယ်ယူခဲ့ပြီးနျူကလ িয়ার လက်နက်တွေအတွက်သုံးနေသလား၊ဒုံးကျည်တွေအတွက်သုံးနေသလားဆိုတာစိုးရိမ်တကြီးနဲ့သိချင်နေကြတာပါ။
အခုလို IAEA နဲ့နောက်ဆက်တွဲ protocol ကိုလက်မှတ်ထိုး IAEA ကလည်းတန်ပြားကင်းအောင်စစ်ဆေးသွားပြီးဆိုတဲ့အခါနျူကလ িয়ার ဆွေးငုံငင်းချန်းစွာအသုံးပြုဖို့မြန်မာအစိုးရကဆက်လုပ်လိုက်ရင်ဘာမှပြဿနာမရှိရောဘူးဆိုတဲ့သဘောလားခင်ဗျာသူတို့ကအေးအေးဆေးဆေးအောင်မြင်မြင်လုပ်သွားနိုင်ပြီဆိုတဲ့သဘောသက်ရောက်သွားပြီလားခင်ဗျာ
I think Burma is doing the right thing if it wants to pursue peaceful nuclear energy one which is settle their dispute or the questions raised by the IAEA I mean if first thing they're going to need is
IAEA တင်ပြထားတဲ့အငင်းပွဲစရာကိစ္စတွေကိုဖြေရှင်းပြီးဆိုရင်တော့မြန်မာနိုင်ငံအနေနဲ့နျူကလ িয়ার ကိုငင်းချမ်းစွာအသုံးချမယ်ဆိုတဲ့ကိစ္စဟာမှန်ကန်တဲ့လုပ်ရပဲလို့ကျွန်တော်ထင်ပါတယ်။သူတို့ပထမဆုံးလုပ်ရမှာကတော့မြန်မာနိုင်ငံဟာအတိတ်ကလုပ်ရတဲ့နဲ့ပတ်သက်လို့ရိုးသားပွင့်လင်းမှုရှိဖို့ပါ။နျူကလ িয়ার နဲ့ထုတ်လို့ရေးလျှို့ဝှက်ရည်မှန်းချက်တွေဆိုတဲ့စိုးရိမ်စရာတွေရှိစရာမလိုဘူးဆိုတာပြတ်တောက်ဖို့ပဲဖြစ်ပါတယ်။ဒါကိုမြန်မာနိုင်ငံအနေနဲ့ရှင်းရှင်းလင်းလင်းလုပ်ပြီးဆိုရင်တော့တနည်းအားဖြင့် IAEA ရဲ့စနအတိုင်းမှန်မှန်ကန်ကန်လုပ်ဆောင်ပြီးဆိုရင်တော့မြန်မာနိုင်ငံဟာနျူကလ িয়ার နည်းပညာတွေပစ္စည်းတွေတင်သွင်းရယူနိုင်တဲ့အနေအထားကိုလည်းအခိုင်အမာရောက်သွားလိမ့်မယ်လို့ထင်ပါတယ်။ပြီးတဲ့အခါမှာလည်းဒီလိုတင်သွင်းလာတဲ့ပစ္စည်းတွေဟာအမှန်တကယ်ပဲငင်းချမ်းစွာအသုံးပြုရလားဆိုတာသိကြအောင် IAEA ကစောင့်ကြည့်ဆောင်ရွက်ပေးသွားမှာလည်းဖြစ်ပါတယ်။